မကြာသေးခင်ကပြင်းထန်တဲ့ငလျင်တန်းကြောင့်လူပေါင်း 46,000 ကျော်သေဆုံးခဲ့ပြီးတန်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်သွားခဲ့ကြတဲ့တူရကီနဲ့ဆီးရီးယားနှစ်နိုင်ငံကိုအမေရိကန်ပြည်ထောင်စုကဒေါ်လာတန်100အကူအညီပေးလိုက်ပါတယ်
။ Today I can announce that we will be putting in another $100 million to assist those who
ဒီနေ့ကျွန်တော်အနေနဲ့ငလျင်တန်းခံရသူတွေအတွက်နောက်ထပ်ဒေါ်လာတန်100အကူအညီပေးဖို့ကြေညာလိုက်တာပါ။ဒီအကူအညီတွေကိုဒုက္ခသည်တွေနဲ့ရွှေပြောင်းနေထိုင်သူတွေအတွက်ရန်ပုံငွေနိုင်ငံခြားရေးဌာနရဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပေးရေးနဲ့နိုင်ငံတကာအကူအညီပေးရေး USAID စတဲ့အမေရိကန်အဖွဲ့အစည်းတွေကပေးကြတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုသွားတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုယ်တိုင်တနင်္ဂနွေနေ့ကတူရကီနိုင်ငံကိုရောက်ရှိလာပြီးတူရကီနိုင်ငံခြားရေးဝန်ကြီးနဲ့အတူငလင်တန်းခံရတဲ့ဒေသတွေကိုရဟတ်ရင်နဲ့တွားရောက်ကြည့်ရှုခဲ့ပါတယ်ခင်ဗျာ